ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနောက်ဆုံးတင်သွင်းခဲ့တဲ့ EU ဥရောပတမကကနဲ့ဗြိတိန်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်မူကြမ်းကိုအင်္ဂါနေ့ကဗြိတိန်လွှတ်တော်မှာအမတ်တွေကတခဲနဲ့ပယ်ချခဲ့လိုက်ပါတယ်။အခုလိုသူ့အဆိုကိုလက်မခံတဲ့အတွက်ကြောင့်စိတ်မကောင်းဖြစ်ရကြောင်းဝန်ကြီးချုပ်မေးကပြောပါတယ
်။ I profoundly regret the decision that this house has taken tonight.I continue to believe that by far
ကျွန်မရဲ့အဆိုကိုလက်မခံတဲ့အတွက်တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ EU ကနေခွဲထွက်တဲ့အခါစနစ်တကျခွဲထွက်တဲ့နေရာအကောင်းဆုံးဖြစ်ပြီးဒီတနည်းပဲရှိတယ်ဆိုတာကျွန်မဆက်ပြီးယုံကြည်နေစေဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါ။ဝန်ကြီးချုပ်မရဲ့အဆိုကိုကန့်ကွက်မဲ390တမဲထောက်ခံမဲ242မဲနဲ့ဗြိတိန်လွှတ်တော်ကပယ်ချခဲ့တာဖြစ်ပြီးဗိုလ်တပ်ဖူးနေမှာတော့ EU ကနေဘာသဘောတူညီချက်မှမပါဘဲမတ်လ29ရက်မှာဗြိတိန်ကခွဲထွက်ဖို့အဆိုကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့ဗိုလ်တပ်ဖူးနေမဲခွဲရမှာသဘောတူညီမှုမရခင်နှုတ်ထွက်ရေးကိုဆိုင်းငံ့ဖို့အတွက်ကျက်တဲ့ပြည်နယ်မှာမဲထောက်ခွဲကြမှာပါ။တကယ်လို့ဆိုင်းငံ့ဖို့အတွက်ဆုံးဖြတ်ခင်သဘောတူညီမှုတရားရာရေးအတွက်ဆွေးနွေးခြင်းတိုးပြီးဖို့အတွက်ဝန်ကြီးချုပ်မင်းအနေနဲ့ဥပဒေပြဋ္ဌာန်းချက်အပိုက်90ရာနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ကခေါင်းဆောင်တွေနဲ့ညှိနှိုင်းရမှာဖြစ်ပါတယ်။ EU ဖွဲ့ဝင် Ireland နဲ့ Britain မြောက်ပိုင်းက Ireland တို့ရဲ့နေဆက်ဒေသကို Britain EU ကခွဲထွက်ပြီးနောက်ပိုင်းဆက်ပြီးတော့ဖွင့်ထားစေဖို့ဥပဒေကြောင်းအရခိုင်မြဲတဲ့အပြောင်းလဲချက်အတွက် Europa Commission အကြီးအကဲနဲ့ဝန်ကြီးချုပ်မင်းတို့တနင်္လာနေ့ညှိနှိုင်းမှုကရရှိတဲ့သဘောတူညီချက်ကိုလက်ခံဖို့အတွက်လွှတ်တော်မှတွေ့ကိုဝန်ကြီးချုပ်မင်းကပန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလဲရှုံးနိမ့်ခဲ့ပါတယ်။